မြန်မာနိုင်ငံအတွင်းငြိမ်းချမ်းစွာစုဝေးစန္ဒဖော်ထုတ်ခွင့်မှာဘာသာရေးလူမျိုးရေးအရအုပ်စုတစုအတွက်သွားပြီးအကန့်အသတ်ဖြစ်နေတဲ့ဆိုတဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်တဦးရဲ့အစီရင်ခံစာဟာအခြေမြင့်မရှိပဲမမှန်ကန်တဲ့ဖော်ပြချက်ဖြစ်တဲ့ဆိုပြီးမြန်မာဘက်ကပယ်ချခဲ့ပါတယ်။ဂျနီဗာမှာကျင်းပခဲ့တဲ့လူ့အခွင့်အရေးကောင်စီညီလာခံအတွင်းမှာအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ကိုသားညိုဦးကဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
26ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့တတိယအစည်းအဝေးတွင်ငြိမ်းချမ်းစွာစုဝေးဆန္ဒဖော်ထုတ်ခွင့်နဲ့ပတ်သက်လို့နိုင်ငံအရရကအခြေအနေတွေကိုဆွေးနွေးတင်ပြနေရမှာမြန်မာနိုင်ငံအကြောင်းလဲပါဝင်လာတာဖြစ်ပါတယ်။ငြိမ်းချမ်းစွာစုဝေးခွင့်အဖွဲ့အစည်းဖွဲ့ခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂထူးကိုယ်စားလှယ် Mr. Maynard Kia E ကနှစ်စဉ်သူ့ရဲ့အစီအစဉ်အစာကိုတင်သွင်းတဲ့နေရာမြန်မာနိုင်ငံကိုပါဥပမာပေးပြီးတော့ဖော်ပြခဲ့တာပါ
။ Laws regulating the freedom of peaceful assembly from countries such as Malaysia, Myanmar,Nigeria
and Russia, Myanmar, Nigeria နဲ့ Russia နိုင်ငံတွေမှာချမှတ်ထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်ဆိုင်ရာဥပဒေတွေကိုကြည့်မယ်ဆိုရင်လူစုလူဝေးစည်းရုံးလှုပ်ရှားရာမှာဥပမာအဖြစ်နိုင်ငံသားမဟုတ်တဲ့သူလိင်တူချင်းစိတ်ဝင်စားတဲ့သူတွေစသဖြင့်အုပ်စုတစုစုကိုတီးတန့်ဖယ်ထုတ်ကန့်သတ်ထားတာမျိုးရှိနေပါတယ
်မြန်မာနိုင်ငံရရက်ကငြိမ်းချမ်းစွာစုဝေးခွင့်အသင်းမင်းဖွဲ့စည်းခွင့်တွေနဲ့ပတ်သက်လို့အထူးကိုယ်စားရဲ့တင်ပြချက်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုမိမောင်းထိုးပြောဆိုသွားပါတယ်
Emergency laws applied in Myanmar's Rakhine State prevent groups of 5 or more people from gathering in public areas. ငါ့ဥဒေပေါ်
မစုဝေးရဘူးဆိုတဲ့ရခိုင်ပြည်နယ်မှာပြဋ္ဌာန်းထားတဲ့အရေးပေါ်အခြေအနေကြီးညာချက်ကိုကြည့်မယ်ဆိုရင်ဒါဟာဗုဒ္ဓဘာသာဝင်တွေအတွက်မဟုတ်ဘဲရိုဟင်ဂျာတွေအတွက်သွားပြီးတက်ရောက်မှုရှိနေပါတယ်။ဘာသာရေးအရာစုဝေးဝတ်ပြုဆူတောင်းတာမျိုးဘာသာရေးပွဲတော်လုပ်တာမျိုးတွေလူစုလူဝေးလုပ်ဖို့အကန့်အသတ်သွားဖြစ်ပါတယ်
။အခုလိုမျိုးအထူးကိုယ်စားရေးတင်ပြချက်တွေကိုနိုင်ငံလိုက်ပြန်ပြီးတော့ဆွေးနွေးကြတုံ့ပြန်ကြရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားရေးတင်ပြချက်တွေဟာမမှန်ကန်ဘူးဆိုပြီးတော့မြန်မာကိုယ်စားလှယ်ဘက်ကညှင်းဆူပါတယ်။မြန်မာနိုင်ငံဟာအရသာစုရတက်လာပြီးတဲ့နောက်ပိုင်းလူခွေးနဲ့အခြေခံရပိုင်ခွင့်တွေပို့ပြီးတော့ခန်းစားခွင့်ရနိုင်ကြပြီလို့မြန်မာစုရကိုယ်စားလှယ်ဒေါ်လင်းမာလာလွင်ကပြောပါတယ်။
To date, 699 NGOs and INGOs have been registered in Myanmar. With the entry into force of the labor organization,
အခုအချိန်ထိဆိုရင်မြန်မာနိုင်ငံထဲမှာနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းရောပြည်တွင်းအရက်ဖက်အဖွဲ့အစည်းပါစုစုပေါင်း696ဘွဲ့မှတ်ပုံတင်ဖွဲ့စည်းထားပါတယ်။2012ခုနှစ်အလုသမာအဖွဲ့အစည်းဆိုင်ရာဥပဒေထွက်လာပြီးကတည်းကဆိုရင်လည်းအလုသမာရောအလုရှင်မှာအဖွဲ့အစည်းပေါင်း1000ကျော်ဖွဲ့စည်းလှုပ်ရှားနေကြပါပြီ။မြန်မာနိုင်ငံဟာနိုင်ငံတကာအသိုင်းအဝိုင်းအဖွဲ့ဝင်အနေနဲ့နိုင်ငံတကာလက်ခံထားတဲ့လူ့အခွင့်အရေးစံနှုန်းစံထားတွေကိုလက်ခံအသိအမှတ်ပြုပါရယ
်မြန်မာနိုင်ငံမှာငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်ဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့သလိုပဲအဲ့ဒီနောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြမှုအတော်များများလည်းရှိနေတယ်လို့မြန်မာကိုယ်စားလှယ်ကပြောပါရယ်အထူးကိုယ်စားလှယ်ဘက်ကတင်ပြတဲ့အထက်မှာနိုင်ငံသားမဟုတ်သူတွေနဲ့ပတ်သက်လို့အခွင့်အရေးကိုတီးခြားသတ်မှတ်ဖို့တော့မဖြစ်နိုင်ဘူးလို့မြန်မာကိုယ်စားလှယ်ဒေါ်လင်းမာလာတွင်ကတုံ့ပြန်ခဲ့ပါရယ
် With regard to the right to peaceful assembly by net citizens we would appreciate if the special reporter
ငြိမ်းချမ်းစွာစုဝေးခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာဥပဒေတွေမှာနိုင်ငံသားမဟုတ်သူတွေအတွက်တီးခြားအခွင့်အရေးပေးတဲ့အချက်အလက်မျိုးတွေရှိတယ်ဆိုရင်အထူးကိုယ်စားလှယ်ဘက်ကပြန်လည်ရှင်းပြပြောဆိုတာကောင်းပါလိမ့်မယ်အထူးကိုယ်စားလှယ်ရဲ့ဒီအစီရင်ခံစာရဲမြန်မာနိုင်ငံကိုအသေးအချာထည့်သွင်းပြောထားချက်ဟာစိတ်မကောင်းစရာပါအစီရင်ခံစာရဲနေရာတချို့မှာနိုင်ငံတွေကိုနာမည်နဲ့မပြောဘဲအရေးအတွက်နဲ့ထောက်ပြဖော်ညွှန်းပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုတော့အချို့နိုင်ငံတွေနဲ့ရှင်ပြီးတော့နာမည်နဲ့တကွထောက်ပြထားပါတယ်ဒီနောက်ွယ်ကဘာအကြောင်းကြောင့်လဲဆိုတာကျမတို့နားမလည်ပါဘူး
ပြိပခါကြောင့်မလို့ရေးပေါ်ချင်းနေကြညာရပြီမဲ့ဘာသာရေးအရာဝတ်ပြုစုတောင်းမှုပြုနိုင်အောင်လဲမြန်မာအနာဝင်တွေဘက်ကစီမံပေးခဲ့တယ်လို့မြန်မာကိုယ်စားလှယ်ကပြောပါတယ်
The Emergency Act has been enforced in all public areas of the 7 townships in Rakhine State. It cannot be selectively enforced upon a particular group.
ရခိုင်ပြည်နယ်ရင်းမြို့နယ်ခုနှစ်မြို့နယ်မှာအခုလိုအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီနေရာမှာအဖွဲ့တစ်ဖွဲ့ကိုဖြစ်စေ၊ယုံကြည်မှုအရာကွဲပြားနေတဲ့အုပ်စုတစုကိုဖြစ်စေ၊တရားသတ်မှတ်ထုတ်ပြန်လို့မရပါဘူး။ဒုက္ခသည်စခန်းတွေမှာဆိုရင်ဝတ်ပြုဆူတောင်းဖို့နေရာတွေသတ်သတ်မှတ်မှတ်လုပ်ပေးထားပါတယ်။ဥပမာဆိုရင်စစ်တွေမြို့နယ်တွင်ဒုက္ခသည်စခန်းနေရာ73ခုမှာဝတ်ပြုဆူတောင်းတဲ့အခန်း49ခန်းထရှိပေးထားပါတယ်။ဒါပေမဲ့ဘာသာရေးအရာစုဝေးဝတ်ပြုဆူတောင်းမှုနဲ့ဆက်နွယ်ပြီးတော့အစီရင်ခံစာထဲမှာတော့အခြေအမြစ်မရှိတဲ့သတင်းအပေါ်အခြေခံပြီးတော့ရေးသားဖော်ပြထားပါတယ်
။မြန်မာနိုင်ငံနောက်ဖက်ချမ်းရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ကင်တွယ်ဖြေရှင်းမှုအပေါ်မှာကုလသမဂ္ဂအပါဝင်နိုင်ငံတကာမှာတော့ဝေဖန်ပြစ်တင်ခံမှုတွေရှိနေပါတယ်။အခုလည်းပဲဒီငြိမ်းချမ်းစွာစုဝေးခွင့်တင်းပင်းဖွဲ့စည်းခွင့်ဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံနောက်ဖက်ချမ်းကရိုဟင်ဂျာလူနည်းစုတွေပေါ်ကင်တွယ်တာကိုဝေဖန်ထားတာပါမြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာနိုင်ငံထဲမှာမရှိဘူးလို့ညင်းထားတယ်လို့အခုဒီအစင်ကစားထဲမှာရိုဟင်ဂျာဆိုပြီးတော့ထည့်သွင်းသုံးနှုန်းတဲ့အပေါ်မှာလည်းလက်မခံကန့်ကွက်ထားပါတယ်ခင်ဗျာ